မိခင်တို့ဝါရှားသမားတို့ရဲ့ထိပ်ပြီးဆွေးနွေးရအတူကျင်းပတဲ့သတင်းစာရှင်းလင်းပွဲအပေါ်မိခင်တို့တို့အမတ်တွေအပါအဝင်အတော်များများကရှုထောင့်မျိုးစုံကနေတုံ့ပြန်ခဲ့ကြပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမှာအမေရိကန်သမားဒေါ်နယ်ထရမ့်ဟာ2016ခုနှစ်အမေရိကန်သမားရွေးကောက်ပွဲအပေါ်ရုရှားတို့ကြောင်းဝင်နောက်ဆက်ခဲ့လို့စွပ်စွဲထားတဲ့အမေရိကန်ထောက်လှမ်ရေးအေဂျင်စီတွေကိုဆန့်ကျင်ပြီးတော့ရုရှားသမားပူတင်နဲ့အတူယက်တီပြောဆိုခဲ့တယ်လို့ဝေဖန်သူတွေကစွပ်စွဲထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဂရက်စ်လွှတ်တော်က Republican အမတ်တချို့ကလွဲလို့တခြား Republican အမတ်တော်တော်များကလည်းသမားပေါ်တိုက်ရိုက်မဝေဖန်သလိုရုရှားတွေရဲ့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှုရဲ့ဆောင်ရွက်ချက်တွေကိုလည်းဆန့်ကျင်တဲ့သမားရဲ့ရည်တည်ချက်အတိုင်းသူတို့နဲ့အတူခုခံကာကွယ်ခဲ့ကြပါတယ်။ဒီလိုတင်နာစာချစာဟုတ်ပေးပွဲတင်ဟောကိုတော့ကောင်းအောင်ပြပြပေးပါလိမ့်မယ်။
အမေရိကန်နဲ့ရုရှားသမရာတို့ရဲ့တင်းနယ်လာမီကထိပ်တီးဆွေးနွေးပွဲနဲ့ပတ်သက်ပြီးသမရာနှစ်ဦးလုံးကအကောင်းမြင်ပြောဆိုကြပါတယ်။ဒီလိုဆွေးနွေးပွဲမျိုးရှိသင့်ခဲ့တာကြာပြီလို့သမရာဒေါ်နယ်ထရမ့်ကပြောဆိုလိုက်တဲ့အချိန်မှာ2016ရွေးကောက်ပွဲမှာရုရှားတွေကြောင်းဝင်နောက်ဆက်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့ရုရှားမှာရောအမေရိကန်မှာပါတာဝန်ရှိတဲ့ဆိုပြီးပြစ်တင်ပြောကြားလိုက်ပါတယ်။အထူးသဖြင့်တော့ဒီမိုကရက်တွေကိုအပြစ်ဖို့ကျင်တာပါ။ဒီမိုကရက်ခေါင်းဆောင်အထက်လက်တော်မတ်ချက်ချူမာက
To the President of the United States.
America the man in Russia the man to yet be American DIA ဌာနကာဝေးဌာနနဲ့ထောက်လှမ်းအေဂျင်စီရဲ့ဆောင်ရွက်ချက်တွေဆုံးဖြတ်ချက်တွေကိုပုတ်ခတ်ဝေဖန်တာအဆင်ပြေမဲ့လို့ရဖြစ်တယ်လို့အနေနဲ့ရှိပြီးအိပ်ပယ်လည်းမရှိပါဘူး။ Trump အနေနဲ့ယက်ကြီးချက်ထင်မြင်မှာရှိတယ်ဆိုတာပြတ်သားဖို့ပြက်ကွက်ခဲ့တယ်လို့အခဲခဲတွေကထောက်ပြကြပါတယ်။နိုင်ငံတကာလေးလာရင်းနဲ့မဟာဗျူဟာဆန်တက Jeffrey Rapp က
The president was definitely
Vladimir Putin ပေါ်ရိုသေချိုးလို့ပြီးတွန်းဆုတ်နေပါတယ်အမေရိကန်တွေအတွက်စစ်ပေါင်းများစွာအခက်တွေ့နေခဲ့တဲ့ရုရှားရဲ့တည်တွင်းတဲ့နိုင်ငံတကာကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသူဟာထောက်ပြဆန့်ကျင်တာမျိုးမလုပ်ခဲ့ပါဘူး
။ဒါနဲ့လည်းတချို့ကလွဲလို့ Republican လွှတ်တော်အများစုဟာ Trump ပေါ်တိုက်ရိုက်ပစ်တင်ဝေဖန်တာမျိုးမရှိသလိုရုရှားရေးဆုံရေးစစ်ဆေးမှုအပေါ်ပုတ်ခတ်ဆန့်ကျင်တဲ့ Trump ရဲ့ရည်တည်ချက်အတိုင်းအခုခံတာဝန်ကျပါတယ်။ကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော် Republican အမတ် Darrell Issa က
စုံစမ်းစစ်ဆေးမှုတွေဆုံးသက်ပြီးအတည်ပြုနိုင်တဲ့အချိန်အထိတန်လျာနဲ့ရှိခဲ့တာမျိုးဟာကြိုးကြောင်းကြည့်လျော်ပါတယ်။ဆိုတော့ကျွန်တော်ထပ်ပြောရရင်ပူတင်ဟာအတိတ်ကစိုးဝါးလာတဲ့ Empire ဟောင်းရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လက်ရှိဆက်ဆံနေရမှသူလည်းဖြစ်ပြီးသူ့ရဲ့ရည်တည်ချက်တိုင်းမပြောင်းလဲခဲ့သူပါ။
ဒါနဲ့လေ Republican Party တွင်ဩဇာကြီးမားတဲ့အထက်လွှတ်တော်အမတ် John McCain ကတော့ပူတင်နဲ့အတူယက်တီပြောဆိုနေတာဟာတုံ့လုံစရာအမကြီးတစ်ခုဖြစ်တယ်လို့ဆိုပါတယ်။အခုချိန်မှာကြမ်းမာရေးမကောင်းတဲ့ Arizona ပြည်နယ်က Mr. McCain ကဒီ Trump ရဲ့လုပ်ရက်ဟာအာဏာရှင်တဦးကိုထောက်ခံဖို့ပြောင်းရွေးချယ်လိုက်တာဖြစ်တယ်လို့လည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Trump ဟာ Belgium မှာချင်းပတဲ့ NATO မြောက် Atlantic ဆက်ဆံချုပ်အဖွဲ့ရဲ့အစည်းအဝေးမှာရောဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်ပြစ်တင်ဝေဖန်ပေးမယ်လေ။ Russia အပေါ်မှာတော့တက်တက်ညာညာဆက်ဆံခဲ့တာပါ။အောက်လွှတ်တော် Democrat အမတ် Eric Sowell က
insulted and threatened our NATO.
NATO မှာမိတ်တွေကိုချင်းချောက်စော်ကားပါတယ်။ကြတဲ့ဒီတဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ဆွတ်သလိုရုရှားနဲ့လည်းအတူရပ်တည်ခဲ့ပါတယ်
။ဆိုဗီယက်ပြည်အောင်စုဟောင်းနုကထောင်လိုင်းကြီးတူဖြစ်ခဲ့ဘူးသူရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အန်ရီကိုညီညီညွတ်ညွတ်နဲ့တွန်းလှန်ကြဖို့တချို့လွှတ်တော်အမတ်တွေကလိုလားနေတာပါ။အထက်လွှတ်တော်ဒီမိုကရက်အမတ်ဘီလ်နယ်ဆန်က
I hope we're going to come together.
ပူတင်ရဲ့ဟောကွယ်ဖို့ပါတီလီယက်စလုံးအနေနဲ့သူတို့ကလက်တွဲဆောင်ရွက်ရမယ့်နည်းလမ်းတွေကိုမကြခင်ရှာတွေးလိမ့်မယ်လို့မျှော်လင့်ပါတယ်။
ရုရှားသတင်းမီဒီယာတွေမှာတော့ဖင်လန်နိုင်ငံဟယ်စင်ကီမြို့ကဆွေးနွေးပွဲအောင်မြင်တယ်လို့သမ္မတပူတင်ကပြောဆိုကြောင်းဖော်ပြကြပါတယ်ခင်ဗျာ
။ Go on to set ပြထားဖြစ်ပါတယ်။